ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုထိန်းချုပ်ဖို့ကြိုးစားတဲ့အနေနဲ့စင်ကာပူနိုင်ငံမှာဤကနေ့ကစလို့လူအများသွားလာတဲ့နေရာတွေမှာလူတိုင်းတစ်ခေါင်းစီမတက်မတည်ရသမိုင်းလိုက်ပါတယ်။နိုင်ငံတွင်းယောဂကူးစက်မှုစတင်ခဲ့တဲ့လူခေတ်တုန်းကစပြီးယောဂကူးစက်ပြန့်နှံ့မှုမရှိသေးဘို့ဖြားနာနေတဲ့သူတွေကိုသာတစ်ခေါင်းစီတက်ဖို့အာဏာပိုင်တွေကတိုက်တွန်းထားခဲ့တာပါ။ဒါပေမဲ့အခုကလူတိုင်းတစ်ခေါင်းစီတက်ဖို့ပြောင်းလဲကြေညာလိုက်တာလည်းဖြစ်ပါတယ်။ဒီကလေးရက်တွေအတွင်းအများပြည်သူသုံးများတဲ့နေရာတွေဖြစ်တဲ့ယထာဘတ်စကာစားရနေရာတွေမှာတခေါင်းစီတက်ကြဖို့တိုက်တွန်းနေကြတာဖြစ်ပေမဲ့ဤကနေ့ကတော့လူတွေအပြင်ထွက်တာနဲ့တခေါင်းစီမဖြစ်မနေတက်ကြရမယ်လို့စင်ကာပူကိုရိုနာဗိုင်းရပ်စ်ကူးစက်မှုတိုက်ခိုက်ရေးအဖွဲ့12ကောင်ဆောင်လော်ရန့်စ်ဝေါန်ကပြောပါတယ်။ယောဂရှိတာကိုသတိမထားမိနိုင်တဲ့အခြေအနေနဲ့ယောဂလက္ခဏာမပြသေးတဲ့သူတွေကတဆင့်ကူးစက်နိုင်ခြင်းရှိတဲ့အတွက်အခုလိုတခေါင်းစီမဖြစ်မနေတက်ကြဖို့တမလိုက်တာလို့လဲလော်ရန့်စ်ဝေါန်ကပြောပါတယ်။ဒီတမချက်ကိုမလိုက်နိုင်ရင်ပထမဆုံးချိန်ကတန်ငွေစင်ကာပူဒေါ်လာ300ချမမှာပါ။ချွတ်ချက်အနေနဲ့အသက်တစ်နှစ်အောက်ကလေးတွေအထူးပြုစောင့်ရှောက်မှုလိုအပ်တဲ့ကလေးတွေနဲ့အိတ်တင်ထွက်ကြမှရင်လုံချင်ကန်းလူသူတွေကိုတော့ဖြည့်လျှော့ပေးထားပါတယ်။စင်ကာပူဆိုရဟာဆေးရုံသုံးတခေါင်းစီတွေကိုဆေးပဆိုင်ရာဝန်ထမ်းတွေအတွက်စောင့်ထားနေချိန်မှာပဲပြအသုံးပြုနိုင်တဲ့တခေါင်းစီတွေကိုလည်းပြည်သူတွေကိုဖြန့်ဝေပေးထားပါတယ်။လက်ရှိစင်ကာပူနိုင်ငံမှာယောဂကူးစက်ခံရသူ3000ကျော်ရှိသွားခဲ့ပြီဖြစ်ပါတယ်ခင်ဗျ။